Twitter လူမှုကွန်ရက်ကဂျာတာရေးနေတော့ကပိတ်ခဲ့တဲ့သတင်းတောက်တွေရဲ့ Twitter အကောင့်တွေကိုပြန်ဖွင့်ပေးမယ်လို့ကုမ္ပဏီပိုင်ရှင် Elon Musk ကဒီကနေ့စနေနေ့အစောပိုင်းတော့က Twitter ပေါ်မှာရေးတင်ခဲ့ပါတယ်သူခုလိုရေးသားပြီးနောက်မှာ VOA ရဲ့သတင်းထောက်ချုပ် Steve Harmon အပါအဝင်အကောင့်ပိတ်ခံခဲ့ရတဲ့သတင်းတောက်တော်တော်များများရဲ့အကောင့်တွေပြန်ရခဲ့ပေမဲ့တချို့တော့ကျန်နေပါသေးတယ်သူကိုယ်ပိုင်ဂျက်လီရင်အချိန်နဲ့တပြေးညီရောက်နေတဲ့နေရာကိုသတင်းတောက်တွေကဖော်ပြတဲ့အတွက်ကြောင့်အကောင့်တွေကိုယာယီပိတ်ခဲ့တာလို့ Elon Musk ကပြောပါတယ် Elon Musk အကြောင်းနဲ့@elonjet ဆိုတဲ့အကောင့်အကြောင်းသတင်းတောက်တွေကသတင်းဖော်ပြခဲ့ကြပြီးမဲ့ Elon Musk ရဲ့ကိုပိုင်ချက်လေရင်ဘယ်နေရာရောက်နေတယ်ဆိုတာမျိုးကိုတော့အတိအကျဖော်ပြခဲ့ကြခြင်းမရှိပါဘူး @elonjet ဆိုတဲ့အကောင့်ကသူ့ကိုပိုင်ချက်လေရင်ရှိတဲ့နေရာကိုအချိန်နဲ့တပြေးညီဖော်ပြနေတဲ့အကောင့်ဖြစ်ပါတယ်အဲ့ဒီအကောင့်ကိုတော့ Twitter ကပိတ်ပစ်ခဲ့ပါတယ်အခုလိုသတင်းတောက်တွေရဲ့အကောင့်တွေကို Twitter ကယာယီပိတ်ခဲ့တာကြောင့်သတင်းတောက်တွေအခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ကုလသမဂ္ဂ EU ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့တွေကသတင်းလွတ်လပ်ခွင့်နဲ့လူအခွင့်အရေးပွင့်လင်းမြင်သာမှုပိုင်းအတွက်စိုးရိမ်စရာဖြစ်တယ်လို့ဝေဖန်ပြောဆိုခဲ့ကြပါတယ်ရှင်